ပါကစ္စတန်နိုင်ငံကရာချီမြို့မှာတနင်္လာနေ့ကအမေရိကန်စံချိန်ရေးဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကအမျက်ရုပ်ပုံးတွေနမတုတ်တွေတုံးပြီးဖြိုခွဲခဲ့ပါတယ်။ပါကစ္စတန်နဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ကမကြာသေးခင်ကပြောခဲ့တဲ့ပုံမကျေနပ်တဲ့အတွက်အီမာမီယာကျောင်းသားအဖွဲ့ကကန့်ကွက်ဆန္ဒပြတာပါ။ဒီကျောင်းသားအဖွဲ့ဟာရှီယာမွတ်စလင်ကျောင်းသားတွေကိုကူစားပြုတဲ့အဖွဲ့ဖြစ်ပါတယ်။အာဖဂန်နစ္စတန်နဲ့တောင်အရှဆိုင်ရာမဟာဗျူဟာတစ်ကိုချပြတဲ့မိန့်ခွန်းထဲမှာသမ္မတထရမ့်ကအာဖဂန်နစ္စတန်မှာအမေရိကန်တပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့စစ်သွေးကြွတွေကိုပါကစ္စတန်ကလက်ခံထားတယ်ဆိုပြီးတော့ဆွဆွဲပြောဆိုခဲ့တာပါ။ဆန္ဒပြကြောင်းသားအုပ်စုတစုကအမေရိကန်ကောင်စစ်ဝင်ရုံးကိုကြီးတက်ဖို့ကြိုးစားချိန်မှာရဲတပ်ဖွဲ့ကဖြိုခွဲခဲ့တယ်လို့ပါကစ္စတန်ရဲတပ်ဖွဲ့ကပြောပါတယ်။ရုံးဝင်စံခတ်ဖြစ်စဉ်တွင်ရဲတပ်ဖွဲ့ဝင်တဦးထက်မနည်းဒဏ်ရာသွားတယ်လို့လည်းဆိုပါတယ်။ပါကစ္စတန်ဘက်ကတော့သမ္မတထရမ့်ရဲ့ဆွဆွဲချက်ကိုညှင်းထားပြီးအကြမ်းဖက်ဝါဒနေနေရေးစစ်ပွဲမှာပါကစ္စတန်တပ်ဖွဲ့တွေပါဝင်နေပြီးတော့တပ်ဖွဲ့ဝင်အများပြားဟာနိုင်ငံအတွက်အသက်ဆုံးလွတ်သွားခဲ့ကြတယ်လို့တုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ။